ဩစတြေးလျနိုင်ငံထွေထွေရွေးကောက်ပွဲမှာ Liberal National Party ခေါင်းဆောင်တိုနီအက်ဘတ်ကဝန်ကြီးချုပ်ဖြစ်နေအနိုင်ရသွားပါတယ်။ Labour Party ခေါင်းဆောင်ဝန်ကြီးချုပ် Kevin Rudd ကရွေးကောက်ပွဲမှာသူရှုံးနိမ်သွားပြီဆိုတာကိုလက်ခံပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်သစ်ဖြစ်လာမဲ့တိုနီအက်ဘတ်ကိုသူတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့အားလုံးအဆင်ပြေစေဖို့ဆုတောင်းစကားပြောခဲ့တယ်လို့ Mr. Rudd ကပြောပါတယ်။အသက်55နှစ်အရွယ်တိုနီအက်ဘတ်ဦးဆောင်တဲ့Liberal National ညွန်မောင်းအဖွဲ့အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိသွားခဲ့တဲ့အတွက် Labour အစိုးရရဲ့6နှစ်ကြာအုပ်ချုပ်မှုသက်တမ်းအဆုံးသတ်သွားတော့မှာဖြစ်ပါတယ်။ Australia နိုင်ငံဟာအုပ်ချုပ်မှုသက်အောက်ကိုရောက်လာပြီဖြစ်ပြီးတော့စီးပွားရေးလုပ်ငန်းတွေအတွက်လည်းလမ်းဖွင့်ထားပါပြီလို့ရွေးကောက်ပွဲအနိုင်ရမင်ကွန်းမှ Mr. Abbott ကပြောကြားခဲ့ပါတယ်။ Australia နိုင်ငံရဲ့စီးပွားရေးကိုဒီထက်တိုးတက်အောင်ကြိုးစားသွားမယ်လို့ကတိပြုခဲ့တယ်လို့လေစည်းပြေးဒုက္ခသည်တွေ Australia နိုင်ငံစီလာရောက်ခိုးလုံနေကြတာရပ်အောင်လုပ်မယ်လို့လည်းပြောကြားခဲ့ပါတယ်။နိုင်ငံရဲ့စီးပွားရေးကမ္ဘာရာသီဥတုပြောင်းလဲမှုတွေကိုတားဆီးရေးလူဝေမှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့ဆောင်ရွက်မှုတွေလုပ်ရေးတို့ကိုအခုရွေးကောက်ပွဲမှာဦးစားပေးမဲဆွဲခဲ့ကြတာဖြစ်ပါတယ်။မဲ83ရာခိုင်နှုန်းကျော်ရေးတွက်သွားပြီးချိန်မှာ Liberal National ညွှန်မအဖွဲ့ကလွှတ်တော်မှာအမတ်နေရာ88နေရာအနိုင်ရနေပြီးတော့ Labour Party က53နေရာအနိုင်ရထားပါတယ်ရှင်။